Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်မတ်လ30ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကေတထိုက်ပါ
ကျမဆုမြတ်မော်ပါရှင်မြန်မာနိုင်ငံမှာနှစ်ပေါင်း30အတွင်းပထမဆုံးအကြိမ်သံကောင်းစည်းင်းတွေကိုနိုင်ငံတော်ကမှကောက်ခံနေပါပြီလေယာဉ်ပြန်သန်းမှုမှတ်တမ်းတင် Black Box ကိုရှာနိုင်မဲ့ဆက်ကိုဩစတြေးလျစစ်သည်မော်မှာတက်ပြီးတော့လေယာဉ်ပြောက်ကိုရှာဖွေနေပါပြီဒီလိုနိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပြည်လုံးကျွတ်သံကောင်းစည်းင်းကိုဒီကနေ့မှစတင်ကောက်ယူနေပြီဖြစ်ပါတယ်
ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်လက်ရှိပြဋ္ဌာန်းထားတာတိုင်းရင်းသားလူမျိုး135မျိုးရှိတယ်လို့အားလုံးလည်းသိကြပြီးတိုင်းဖြစ်ပါတယ်။အဲကျန်တဲ့ဒီထဲမှာမပါဘူးဆိုလို့ရှိရင်ကျွန်တော်အခြားဆွေကောင်းတဲ့တစ်ခုပါပါတယ်။အဲထဲမှာထဲကောက်သွားမှာဖြစ်ပါတယ်။နောက်တစ်ခု
သကောင်းစင်းကောက်ယူရင်းနဲ့ပတ်သက်ပြီးတော့သကောင်းစင်းကောက်ယူရင်းမှုဥမောင်မောင်တန်းရဲ့ပြောကြားချက်ပါ။နောက်လက်ဘရောင်းတောင်လေဒီတိန်ကိုဖြိုးတော့မယ်ဆိုတဲ့သတင်းပေးပို့ချက်နဲ့အတူသီရိုလန်ကာပြည်တွင်းစစ်မှာဖြစ်ပွားခဲ့တဲ့ရက်စက်ချမ်းကြုံမှုတွေကိုစုံစမ်းမဲ့အရေးကုလသမဂ္ဂကအတည်ပြုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြပါဦးရှင်။
မြန်မာနိုင်ငံမှာပြည်လုံးကျွတ်သံကောင်းစည်းင်းကိုဒီကနေ့စတင်ကောက်ခံပါတယ်။နှစ်ပေါင်း30အတွင်းပထမဆုံးသံကောင်းစည်းင်းကောက်ခံမှုအတွင်းမြန်မာနိုင်ငံနယ်နိမိတ်ထဲမှာရှိသမျှလူတိုင်းကိုစည်းရင်းယူမှာဖြစ်ပါတယ်။တိုင်းရင်းသားလူမျိုးစုနိုင်ငံသားဟုတ်မဟုတ်စတဲ့အကြောင်းတွေနဲ့သက်ဆိုင်မှုမရှိဘဲစည်းရင်းကောက်ရမှာပါ။မြန်မာနိုင်ငံထဲမှာလက်ရှိသတ်မှတ်ထားတဲ့တိုင်းရင်းသား135မျိုးထဲမှာကိုယ်ပဲအထက်မှာအကျုံးဝင်နေဆိုတာရွေးချယ်နိုင်ပြီးတော့ဒီ135မျိုးထဲမှာမပါရင်အခြားဆိုတဲ့ခေါင်းစဉ်အောက်မှာစည်းရင်းထည့်ရမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်စည်ရင်းကောက်ခံသူတွေဘက်ကဘာလူမျိုးလဲဆိုတာမေးပိုင်ခွင့်မရှိဘူးလို့လည်းဆိုပါတယ်ဒါပေမဲ့စည်ရင်းထဲမှာရိုဟင်ဂျာဆိုတာကိုထည့်သွင်းမှာမဟုတ်ဘူးလို့တမရပြောခွင့်ရသူဦးရထွတ်ကအခုလိုပြောခဲ့ပါတယ
်အိမ်တင်ကိုမေးတဲ့ခါမှာဟာသူကရိုဟင်ဂျာလို့ဖြစ်ရှင်လို့ဆိုကျွန်တော်ဒါဆက်ပြီးတော့လက်ခံမှာမဟုတ်ဘူးเนาะသူဘင်္ဂါလီလို့ဖြစ်ရင်ရမယ်ဒါဆက်တမထားကုတ်နံပါတ်ဖြစ်ရင်ရမယ်ဒီလိုရိုဟင်ဂျာလို့ပြောရတော့ကျွန်တော်စည်ရင်းရေးသွင်းမှာမဟုတ်ဘူး
အခုသံကောင်းစည်းင်းကောက်ခံမှုအတွက်မြန်မာအစိုးရကိုအဓိကထောက်ပံ့ပေးနေတဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ရဲ့ထုတ်ပြန်ချက်ထဲမှာတော့သံကောင်းစည်းင်းကောက်ခံမှုရဲ့အခြေခံသဘောတရားကစည်ရင်းထဲမှာလူတိုင်းပါဝင်ခွင့်ရှိရမယ်လူဦးတယောက်တဦးတယောက်တိုင်းကသူတို့ဟာဘယ်တိုင်းရင်းသားလူမျိုးထဲမှာအကျုံးဝင်နေဆိုတာဆုံးဖြတ်ပိုင်ခွင့်ရှိရမယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းရခိုင်ပြည်နယ်စစ်တွေမြို့မှာရိုဟင်ဂျာဆိုတဲ့နာမည်ကိုမထည့်အောင်ကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတချို့ကသာသနာအလံတွေကိုအင်ရှိတွေမှာလွှင့်ထူထားကြရတာကနေပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးနေတဲ့အဖွဲ့အစည်းတွေအပေါ်အကြမ်းဖက်တိုက်ခိုက်တဲ့အထိဖြစ်ပေါ်ခဲ့ပါတယ်။သံကောင်းစည်းင်းကောက်ခံမှုဟာနိုင်ငံရေးရည်ရွယ်ချက်ရှိနိုင်တယ်လို့ဆိုပြီးတော့လူနည်းစုတိုင်းရင်းသားအဖွဲ့တချို့ကလည်းစိုးရိမ်နေကြပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KIO ကတော့သူတို့ထိန်းချုပ်နယ်မြေတွေထဲမှာသံကောင်းစည်းင်းကောက်ခံခွင့်မပေးဘူးလို့ပြောထားပါတယ်။ဧပြီလ10ရက်နေ့အထိကောက်ခံမဲ့သံကောင်းစည်းစစ်တမ်းတွေကိုမှတ်တမ်းအဖြစ်နဲ့သိမ်းတဲ့အခါမှာဖြေဆိုသူတွေရဲ့နာမည်တွေကိုသိမ်းဆည်းထားမှာမဟုတ်ဘဲကိန်းဂဏန်းအချက်အလက်တွေကိုသာယူမှာဖြစ်တယ်လို့သံကောင်းစည်းင်းကောက်ခံရေးတာဝန်ရှိသူတွေကပြောပါတယ်။ရရှိတဲ့စစ်တမ်းတွေကနိုင်ငံအတွက်ပညာရေးကျန်းမာရေးဖွံ့ဖြိုးတိုးတက်ရေးအတွေအတွက်ကိုအစီအစဉ်ချနိုင်ဖို့တခါဒီလိုအပ်တဲ့ဝန်ဆောင်မှုတွေပေးနိုင်ဖို့နဲ့အရင်းအမြစ်တွေကိုထိထိရောက်ရောက်ခွဲဝေနိုင်ဖို့ဖြစ်တယ်လို့ဆိုထားပါတယ်ရှင်
။ထိုင်းနိုင်ငံမှာတော့နိုင်ငံရေးအရထုတ်နဲ့တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ရင်လက်ရှင်နဝတ်အစိုးရကိုစံသက်တဲ့လွတ်တော်ရွေးကောက်ပွဲအတွက်မဲယုံတွေဖွင့်လှစ်ပြီးတော့လူလူကမဲပေးခဲ့ပါတယ်။ဝန်ကြီးချုပ်ရင်လက်ရာထူးကနှုတ်ထွက်ပေးဖို့ထောင်ထဲချီတဲ့လူတွေလမ်းပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာထိုင်းအထက်လွှတ်တော်အတွက်အခုလိုဆန္ဒမဲပေးပွဲကျင်းပခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ February 2ရက်နေ့ကအောက်လွှတ်တော်အတွက်ကျင်းပတဲ့မဲဆန္ဒပေးပွဲကိုတော့အတိုက်ခံတွေကသတိမှောက်ပြီးတော့ထိုင်းအခြေခံဥပဒေဆိုင်ရာရုံးတော်ကနောက်ဆုံးမှတရားမဝင်ဘူးလို့ကြေညာခဲ့ပါတယ်။အခုရွေးကောက်ပွဲကတော့ February 2ရွေးကောက်ပွဲနဲ့မတူဘဲအနှောက်အယှက်ကင်းကင်းနဲ့ပြီးဆုံးသွားပါတယ်။အထက်လွှတ်တော်ကိုအစိုးရဆန့်ကျင်အင်အားစုတွေလွှမ်းမိုးနိုင်ရင်ဝန်ကြီးချုပ်ရင်လက်ကိုယာရုကဖြုတ်ချဖို့ပို့ပြီးတော့လွယ်ကူပွဲရှိနိုင်ပါလေ။ထိုင်းနိုင်ငံအတွက်ဒေါ်လာတန်းထောင်နဲ့ချီတဲ့ဝန်ထုပ်ဝန်မိုးတွေဖြစ်စေတဲ့အစိုးရစိုက်ထုတ်ကုန်ကြခန်းနဲ့စံစဘာပေးဝေးရေးအစီအစဉ်တစ်ခုမှာအဂတိလိုက်စားမှုတွေဖြစ်ခဲ့တဲ့ပေါ်လစ်လျူရှုတဲ့အတွက်ဝန်ကြီးချုပ်ရင်လက်ကိုဆွဆွဲအေးအေးယူခဲ့တာဖြစ်ပါလေ။ရင်လက်ရှင်နဝတ်ဟာအမှုအတွက်တနင်္လာနေ့မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုသူမရဲ့ရှင်းလင်းချက်ကိုတင်ပြရမှာဖြစ်ပါလေ။
လေရင်ပြန်တမ်းမှုကိုမှတ်တမ်းတင်ထားတဲ့ black box ကိုရှာဖွေနိုင်မဲ့ American လို့အစင်းမြင့်နည်းပညာသုံးဆက်ကို Australia စစ်သမော့မှာတက်ဆင်ပြီးတော့ပျောက်နေတဲ့ Malaysia လေကြောင်းလိုင်းလေရင်ကိုရှာဖွေနေပြီလို့ Australia တာဝန်ရှိသူတွေကပြောပါတယ်။လေရင်ပြတ်ကျခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းရတဲ့နေရာစီကို black box ရှာဆက်တက်ထားတဲ့ HMAS Ocean Seal စစ်သမော့ရောက်ဖို့ရက်အနည်းငယ်ကြာမှာဖြစ်ပါတယ်။ Australia နိုင်ငံ Perth မြို့ရဲ့အနောက်ဘက်အိန္ဒိယသမုဒ္ဒရာတွေကကျယ်ပြောလာတဲ့နေရာမှာတင်မော10စီးနဲ့လေရင်10စီးသုံးပြီးတော့မှလေရင်ပြောက်ကိုဒီကနေ့တင်းတင်းကနွေနေမှာရှာနေကြပါတယ်။တစ်ချိန်တည်းမှာပဲဒေါသထွက်နေကြတဲ့တရုတ်မိသားစုဝင်ဒါဇင်နဲ့ချီဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့စီကိုရောက်လာကြပါတယ်။အရေးကြီးတဲ့သတင်းအချက်အလက်တွေကိုမလေးရှားအစိုးရကဖုံးကွယ်ထားတယ်လို့ဆွဆွဲပြီးတော့သူတို့မိသားစုဝင်တွေပါသွားတဲ့လေရင်ပြောက်ဘာဖြစ်သွားသလဲဆိုတာထဲထဲဝင်ဝင်ပြောပြဖို့တောင်းဆိုနေကြပါတယ်။ရှစ်ရက်နေတဲ့ကပျောက်သွားတဲ့လေရင်ပေါ်မှာတရုတ်လူမျိုးတွေအများစုပါသွားတာပါ။မလေးရှားလေကြောင်းလိုင်းလေရင်နဲ့အယောင်ဆင်တူတဲ့အရာဝတ္ထုတွေကိုတရုတ်ရှာဖွေရေးလေရင်တွေဘောကနေပြီးတော့စနေနေ့ကတွေ့ရှိခဲ့ပါတယ်။အဲ့ဒီအရာဝတ္ထုတွေရောဆယ်ယူနိုင်ခဲ့တဲ့အရာတွေပါမလေးရှားလေရင်အပိုင်းအစတွေဖြစ်တယ်ဆိုတာအတိမပြုတ်နိုင်သေးဘူးလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ရှင
်။မြောက်ကိုရီးယားနဲ့ဂျပန်နှစ်နိုင်ငံကြားမှာတနစ်ကျော်ကာလအတွင်းပထမဆုံးချိန်အဆင့်မြင့်တန်တမန်ဆွေးနွေးဖို့အတွက်နှစ်ရက်ကြာတွေ့ဆုံဆွေးနွေးပွဲတစ်ရက်ကိုတနင်္ဂနွေနေ့မှာဘီဂျင်းမြို့မှာစတင်ကျင်းပပါတယ်။1980ခုနှစ်တွင်မှာမြောက်ကိုရီးယားဒူလျိုတချို့ရဲ့ပြန်ပြီးဆွဲမှုခံခဲ့ရတဲ့ဂျပန်လူမျိုးတွေနဲ့ပတ်သက်တဲ့ကိစ္စတွေကနှစ်နိုင်ငံအလေးထားဆွေးနွေးရမယ့်အချက်ဖြစ်ပါလေ။ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကတန်တမန်တူဖြစ်တဲ့ဂျူနီချီအီဟာရာခေါင်းဆောင်နဲ့အဖွဲ့ကပြန်ပြီးမှုတွေကိုမြောက်ကိုရီးယားအစိုးရကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှာဖြစ်ပါလေ။မြောက်ကိုရီးယားထောက်လှမ်းရေးတွေကိုဂျပန်လူမျိုးတွေရဲ့ယဉ်ကျေးမှုကိုတင်ကြားပေးဖို့အတွက်ဂျပန်လူမျိုး73ယောက်ကို2000တခုနှစ်ကပြန်ပြီးဆွဲဖမ်းဆီးခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံဘက်ကဝန်ခံပြောဆိုခဲ့ပါတယ်။ဒီထဲက5ယောက်ဂျပန်နိုင်ငံကိုပြန်ရောက်လာပြီဖြစ်ပေမဲ့ကျန်တဲ့8ယောက်ကတော့သေဆုံးသွားပြီလို့မြောက်ကိုရီးယားနိုင်ငံဘက်ကပြောဆိုပါတယ
်။ VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တင်းငင်းနေညနေပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ယူကရိန်းနိုင်ငံကိစ္စကြောင့်ဖြစ်နေတဲ့ပြဿနာကိုတန်တမာရေးနည်းနဲ့ဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းဆက်သွယ်စကားပြောမှုကနေပြီးတော့အခုလိုမျိုးနိုင်ငံသားရေးဝန်ကြီးနှစ်ယောက်နောက်ထပ်တွေ့ဆုံဆွေးနွေးဖို့ဖြစ်လာတာပါ။အခုရက်ပိုင်းတွေအတွင်းယူကရိန်းနိုင်ငံနဲ့နယ်စပ်ဒေသတွေမှာရုရှားတပ်တွေတင့်ကားတွေအပြင်စစ်သည်မော်တွေကိုရုရှားဘက်ကအဆက်မပြတ်တိုးချထားပါတယ်။ဒါပေမဲ့ရုရှားအနေနဲ့ယူကရိန်းနိုင်ငံတဲကိုတပ်တွေဆေးလွှတ်ဖို့အစီအစဉ်မရှိဘူးလို့နိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်ကစနေနေ့ကပြောကြားခဲ့ပါတယ်။ယူကရိန်းတောင်ပိုင်းကခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားကသူ့ရဲ့နယ်နိမိတ်အဖြစ်ထည့်သွင်းတဲ့ဆောင်ရွက်မှုတွေကြောင့်အမေရိကန်နဲ့ EU ဥရောပသမ္မဂတို့ကရုရှားအပေါ်အရေးယူဒဏ်ခတ်မှုတွေကိုလုပ်ခဲ့ပါတယ်။ဒီဒဏ်ခတ်မှုတွေဟာရုရှားစီးပွားရေးအပေါ်ထိခိုက်ပုံရတဲ့လက္ခဏာတွေတွေ့နေရပါတယ်ရှင်
။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီကဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ပတ်သက်တဲ့သတင်းချက်လက်300ကျော်ထိန်းသိမ်းထားတဲ့အကြောင်းအမေရိကန်နိုင်ငံရဲ့လူညိုရေးစီစဉ်တွေကြောင့်နှစ်နိုင်ငံဆက်ဆံရေးအခြေအနေပေါ်သက်ရောက်မှုဖြစ်နိုင်တဲ့အနေအထားတွေကိုဂျာမနီနိုင်ငံတို့ Das Spiegel Magazine ကဖော်ပြလိုက်ပါတယ်။ Peru, Somalia, Belarus အပါအဝင်နိုင်ငံများတိုင်းပြည်ခေါင်းဆောင်တို့ချို့ရဲ့ရှုပ်ဝဲသတင်းချက်လက်တွေနဲ့အတူဂျာမနီဝန်ကြီးချုပ်ရဲ့သတင်းချက်တွေပါဝင်တာဖြစ်တယ်လို့အဲ့ဒီ Magazine ကဖော်ပြပေးမယ်။ဘယ်လိုရှုပ်ဝဲသတင်းအချက်မျိုးလဲဆိုတာကိုတော့တိတိကျကျမဖော်ပြပါဘူး။အမေရိကန်မျိုးသားလူမျိုးရေးအေဂျင်စီ Contract ဝန်ထမ်း Edward Snowden ကပေါက်ကြားတဲ့စာရွက်စာတမ်းတချို့ကနေဒီသတင်းကိုရတာဖြစ်တယ်လို့အဲ့ဒီ magazine ရဲ့စနေနေ့ထုတ်သတင်းတစ်ပုဒ်ကဖော်ပြပါတယ်။ Edward Snowden ဟာရုရှားမှာနိုင်ငံရေးခုံလုံခွင့်မတောင်းခင်သတင်းချက်လက်ပေါင်း 1.3 တန်ခိုးယူသွားခဲ့တယ်လို့အမျိုးသားလူမျိုးရေးအေဂျင်စီကပြောဆိုထားပါတယ်။ Britain ထောက်လှမ်းရေးအဖွဲ့တစ်ခုကလည်း Germany Internet Company တချို့ရဲ့ Internet စာမျက်နှာတွေကိုထိုးဖောက်ဝင်ရောက်မှုရှိခဲ့တယ်လို့အဲ့ဒီ magazine ကဖော်ပြပါတယ်။
တူရကီနိုင်ငံမှာဒေသန္တရရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပပါတယ်။ဒီရွေးကောက်ပွဲဟာဝန်ကြီးချုပ်ရီဆက်တာရဲ့အာဒိုဝါနဲ့သူ့ရဲ့အနာရ AK ပါတီအပေါ်လူလူရဲ့သဘောထားကိုကောက်ခံပွဲအဖြစ်နဲ့အများကမြင်နေကြပါတယ်။အခရီးလိုက်စားမှုဆွဆွဲချက်တွေကိုဝန်ကြီးချုပ်အာဒိုဝါရင်ဆိုင်နေရတယ်လို့သူ့ရဲ့ကက်ဘိနက်ဝန်ကြီးတချို့လည်းအခရီးလိုက်စားမှုတွေ ကြောင့်ဒီဂျာတို့ကနေပြီးတော့နှုတ်ထွက်ခဲ့ကြရပါတယ်။တူရကီအစိုးရအဖွဲ့ခေါင်းဆောင်တွေထဲမှာလက်စားမှုတွေရှိနေတယ်ဆိုတာကိုလူမှုကွန်ရက်တွေဘောကနေဖော်ထုတ်ခဲ့ပြီးတဲ့နောက်တူရကီမှာ Twitter နဲ့ YouTube website တွေကိုဝန်ကြီးချုပ်ကပိတ်ပင်ခဲ့ပါတယ်။အခုလိုလူအများအသုံးပြုတဲ့လူမှုကွန်ရက် website တွေကိုပိတ်ပစ်တဲ့အပေါ်လူ့အခွင့်အရေးအဖွဲ့တွေနဲ့တူရကီရဲ့မဟာမိတ် NATO အဖွဲ့တို့ကလည်း Mr. Erdogan အပေါ်ကြဲကြဲပြန့်ပြန့်အဝေးပန်းဖြစ်တင်ခဲ့ကြပါတယ်။တူရကီမှာပြီးခဲ့တဲ့နှစ်တုန်းက၈ရောက်သေဆုံးပြီးတော့ထောင်ထဲချီတန်းရရခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးနောက်မှာအခုလိုပထမဆုံးနိုင်ငံတော်ဝန်ဒေသန္တရရွေးကောက်ပွဲတွေကိုကျင်းပနေတာလည်းဖြစ်ပါတယ်။စိန်ခေါ်မှုတွေရှိနေပေမဲ့ Mr. Erdogan ကတော့သူရဲ့ AK ပါတီအနိုင်ရမယ်လို့မျှော်လင့်ထားတယ်လို့ဆိုပါရယ်ဘယ်တော့မှနဲ့မတူတဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်သူအများအပြားစောင့်ကြည့်နေကြတဲ့ရွေးကောက်ပွဲအတွက်ဖြီးသူတန်း90လောက်မဲပေးကြမယ်လို့ခန့်မှန်းရပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးခဲ့ကြတာပါVOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာဆယ်စုနှစ်သုံးခုကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့ပြည်လုံးကျွတ်သကောက်စင်းကိုဒီကနေ့မှနိုင်ငံတော်ဝန်စတင်ကောက်ယူနေပြီဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့သံကောင်းစင်းကောက်ယူမှုကိုသဘောမတူတာကြောင့်တချို့တိုင်းရင်းဒေသတွေမှာသံကောင်းစင်းကောက်ယူနိုင်မှာတော့မဟုတ်ပါဘူး။ဒါအပြင်တိုင်းရင်းသားမျိုးနွယ်စုသတ်မှတ်ချက်တွေနဲ့ပတ်သက်လို့လည်းအငင်းပွားမှုတွေရှိနေတဲ့အကြောင်းကိုတော့ AP သတင်းတပုတ်ကိုအခြေခံပြီးတော့တင်ပြပေးခြင်းပါတယ်
။ဟုတ်ကဲ့ကျွန်တော်တို့အကိုရီမားတွေညီလေးမောင်နှမတွေအကုန်လုံးကို
ဟုတ်ကဲ့
ပျော်ပျော်ပါပါလေးဖြစ်သွားအောင်ဒီတိုင်းကြတော့ကျင်းထားတာကတော့လူဦးရေနဲ့အိတ်ကတော့မဒီလိုင်းကြောင့်ဆက်ပြီးတော့အဲ့လိုမျိုးနေရာတွေလည်းကျွန်တော်တို့တောက်ခါမှာဖြစ်တယ်
။ဒီကနေ့ပြည်လုံးကျွတ်သကောက်စင်းကိုစတင်ကောက်ယူတဲ့တင်းင်းကနေနေမနေ့ခင်းမှာတော့အဖြူရောင်အင်ဂျီအစင်းရောင်လုံကြီးကာကီအောင်ဝစ်စကုတ်တွေစင်တူဝစ်ထားကြတဲ့သကောက်စင်းကောက်ယူသူတွေဟာတအိမ်တက်စင်းစတင်ကောက်ယူနေကြပါပြီ။မတ်လ30ရက်နေ့ကနေဧပြီလ1ရက်နေ့အထိကောက်ယူမယ်ပြည်လုံးကျွတ်သကောက်စင်းမှာအိမ်အောင်စုပေါင်း12တန်းလောက်ကိုလွှမ်းခြုံကောက်ယူနိုင်မယ်လို့မျှော်လင့်ထားကြတာပါ။မြမအစိုးရနဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့တို့ပူးပေါင်းဆောင်ရွက်တဲ့ဒီသကောင်စင်းဟာဆိုရင်အင်တီအိမ်မှာလူဦးရေပလင်းရောက်နေထိုင်တယ်လဲစာထက်မြောက်မှုနှုတ်အလုတ်ကန့်ခြေအနေတန်ရှင်းတဲ့ရေရရှိမှုမရရှိမှုနှုံးတွေအပြင်တခြားလူနေမှုအခြေအနေတွေနိုင်ငံရခြားကိုအကြောင်းမျိုးမျိုးနဲ့ရောက်ရှိနေတဲ့မိသားစုဝင်တွေနဲ့ပတ်သက်တဲ့မေးခွန်းတွေပါရှိပါတယ်ဒီမှာငင်းပွားနေမှုတစ်ခုကတော့တိုင်းရင်းသားမျိုးနွယ်စုသတ်မှတ်ချက်ပါသကောင်စင်းထဲမှာထည့်သွင်းမထားတဲ့တိုင်းရင်းသားမျိုးနွယ်စုအမိတွေကိုထည့်သွင်းနိုင်ပါတယ်လို့သကောင်စင်းကောက်ယူရေးမှူးတဦးဖြစ်တဲ့ဦးမောင်မောင်တန်းကပြောပါတယ
်။ဒေါ်နိုင်ငံမှာဆိုလို့ရှိရင်လက်ရှိပြတ်ထန်းတာကတိုင်းရင်းသားလူမျိုး135မျိုးရှိတယ်လို့အားလုံးလည်းသိကြပြီတိုင်းဖြစ်ပါတယ်။အဲကျန်တဲ့ဒီထဲမှာမပါဘူးဆိုလို့ရှိရင်တော့ကျွန်တော်အခြားဆွဲကောင်းတဲ့တစ်ခုပါပါတယ်။အဲထဲမှာထည့်ကောက်သွားမှာဖြစ်ပါတယ်။နောက်တစ်ခုကျွန်တော်တို့ဒီလူမျိုးကိုခင်ဗျားဘာလူမျိုးလဲဘာလဲညာလဲနဲ့သူ့ကိုကျွန်တော်တို့က force ပေးပြီးမေးမြန်းမှာမပါဘူး။သူဖြေကြတဲ့အတိုင်းသားကျွန်တော်တို့ကရည်တင်သွားမှာဖြစ်ပါတယ်။
သကောင်းစင်းကောက်ယူရေးမူအရကိုယ့်ရဲ့တိုင်းရင်းသားလူမျိုးစင်းရင်ကိုလွတ်လပ်စွာထည့်သွင်းဖော်ပြနိုင်တယ်လို့ဆိုပေမဲ့လည်းပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်သမရပြောခွင့်ရသူလည်းဖြစ်တဲ့ဦးရဲထွတ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့ထည့်ခွင့်ပေးမှာမဟုတ်ဘူးလို့ရည်ရည်ပြတ်ပြောဆိုထားတာပါ။အ
ိမ်တိမ်ကိုမေးတဲ့ခါမှာဟဲ့လား तू ကရိုဟင်ဂျာလို့ဖြစ်နေဆိုကျွန်တော်ဒါဆက်ပြီးတော့လက်ခံမှာမဟုတ်ဘူး။နော် तू ဘင်္ဂါလီလို့ဖြစ်ရင်ရမယ်။ဒါဆက်သမရထဲကုတ်နံပါတ်ဖြစ်ရင်ရမယ်။ဒီလိုရိုဟင်ဂျာလို့ပြောတော့ကျွန်တော်စင်းရင်ရေးသွင်းမှာမဟုတ်ဘူး။
ထောင်ခွာ83ခုနှစ်နောက်ဆုံးသကောင်စင်းကောက်ယူမှုကနေရရှိထားတဲ့တိုင်းရင်းသားအမည်135မျိုးကိုအခုသကောင်စင်းကောက်ယူတာမှသုံးစွဲထားပြီးလူမျိုးတိုင်းရင်းသားစရာရီနဲ့ပတ်သက်တဲ့မိဂွန်းတွေဟာအကဲဆက်ပြီးအငင်းပွားမှုတွေလည်းရှိနေတာကြောင့်လူနည်းစုတွေမှာလက်နာမှုတွေရှိနိုင်တယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေကပြောဆိုကြပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကစုနိုင်ပါစုကတော့အခုလိုပြောပါတယ်
။ Census questionnaires at many points that are not suitable for
တကောင်စင်းမေးခွန်းအတော်များများကအခုလက်ရှိမြန်မာအခြေအနေနဲ့မစည်းလျော်ပါဘူး။နောက်နိုင်ငံတွင်းနဲ့နိုင်ငံပြင်ပကအဖွဲ့အစည်းတွေရဲ့စိုးရိမ်မှုတွေကိုကြည့်မယ်ဆိုရင်လေဒီဟာကပြန်ပြီးတော့စဉ်းစားသုံးသပ်ရမယ့်အရေးဖြစ်ပါတယ်။ဒါပေမဲ့စိတ်မကောင်းစရာကမြန်မာအစိုးရဘက်ကတော့သူတို့ရဲ့မူလအစီအစဉ်အတိုင်းပဲရှေ့ဆက်လှုပ်ဆောင်သွားမယ့်ပုံရှိပါတယ်လို့သူကပြောခဲ့တာပါ။အခုပြည်လုံးကျွတ်သကောင်စင်းကောက်ယူမှုဟာဆိုရင်လက်ရှိအစိုးရကနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်တယ်လို့ယူဆတဲ့အတွက်တိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာ ကချင်ဝချင်းစတဲ့ဒေသတချို့မှာလည်းတကောင်စင်းကောက်ယူခွင့်ပေးမှာမဟုတ်ဘူးလို့သူတို့ကပြောဆိုထားတာပါ။နောက်လက်တလုံးမတီးမငိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာကလည်းတကောင်စင်းကောက်ယူမှုကိုတပိတ်မှောက်မယ်လို့ပြောဆိုထားတာကြောင့်အခုထွက်ပေါ်လာမဲ့တကောင်စင်းကလူနည်းစုမွတ်စလင်တွေနဲ့တိုင်းရင်းသားမျိုးနွယ်စုတွေကိုတိတိကျကျထည့်သွင်းနိုင်ပါမလားဆိုတဲ့အပေါ်မှာလည်းစိုးရိမ်မှုတွေရှိနေကြတာပါ။ဒီလိုအငင်းပွားမှုတွေရှိနေပေမဲ့လည်းတချို့မြန်မာပြည်သူတွေကတော့တကောင်စင်းကောက်ယူမှုဟာအရေးကြီးတယ်လို့ခံယူထားသူတွေရှိနေပါတယ်။တကောင်စင်းမေကွန်ညီကိုဖြေကြားခဲ့ပြီးသူဒေါခင်ရွှေသိန်းကတော့အခုလိုပြောပါတယ
်။ဒီစည်းရင်းဆိုတာကောက်ရမှာပဲလေ။တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်စီမံကိန်းတွေရေးဆွဲဖို့ဒီတကောင်စင်းဆိုတာကောက်ရမယ်။ဆိုတော့မအားနားလဲပါတယ်။ဒါချက်ကန်နဲ့ကြိုးစားပါတယ်။
နှစ်ပေါင်း30ကျော်တကောင်စင်းမကောက်ယူနိုင်ခဲ့တဲ့မြန်မာနိုင်ငံမှာလူဦးရေဘလောက်နေထိုင်နေတယ်လဲဆိုတာကိုမသိရသလိုလူတွေရဲ့စားဝတ်နေရေးအလို့အကန့်အခြေအနေတွေကိုလည်းစည်ရင်အင်းမရှိဖြစ်နေတာပါ1983ခုနှစ်နောက်ဆုံးကောက်ယူခဲ့တဲ့တကောင်စင်းအပေါ်မှာအခြေခံပြီးမြန်မာနိုင်ငံဟာလူဦးရေတန်း60နီးပါးလောက်ရှိနေနိုင်တယ်လို့တော့အများစုကခန့်မှန်းထားကြတာဖြစ်ပါတယ်ရှင်
တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်တဲ့တကောင်စင်းကောက်ယူမှုတွေကိုမတ်လ30ရက်နေ့တနင်္ဂနွေနေ့မှာစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။တိုင်းရင်းသားနဲ့လူမျိုးစုငယ်ပေါင်း100ကျော်ရှိတဲ့အတွက်လဲတကောင်စင်းကောက်ယူမှုမှာလူမျိုးစုသတ်မှတ်ရေးလူမျိုးစုတစ်ခုအောက်ကိုတခြားလူမျိုးစုငယ်တစ်ခုထည့်သွင်းခြင်းစတဲ့ကိစ္စတွေမှာအယူဆအမျိုးမျိုးဖြစ်ပေါ်နေတဲ့အကြောင်းတွေလဲတော်ရရှင်တွေကြားသိနေရပြီဖြစ်ပါတယ်။ဧပြီလ10ရက်နေ့ထိကောက်ယူမှာမို့တကောင်စင်းကောက်ယူမှုပြီးသမျှသောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဗျာဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1239238555နဲ့ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါရှင်ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်အခုကတော့လက်ဘရောင်းတောင်ကလေဒီတင်ကိုဖျက်သိမ်းမှုစတင်လှုပ်ဆောင်နေပြီဆိုတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်လက်ဘရောင်းတောင်ချင်းနီစီမံကိန်းဆက်ပြီးတော့လှုပ်ဆောင်နိုင်ဖို့အတွက်မုံရွာခရိုင်ဆလင်းကြီးမြို့နယ်ကဒေသခံတွေတံပိုးထားတဲ့ဘာသာရေးအဆောက်အအုံလေဒီတိန်ကိုဖျက်ဖို့အတွက်မတ်လ30ရက်နေ့ဒီကနေ့မှာတန်ခါအပါ30လောက်နဲ့တိန်နှုတ်တာကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒီလေဒီတိန်ဖျက်သိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတစ်ခုကိုလည်းဒီကနေ့မှာပဲရန်ကုန်မြို့မှာပြုလုပ်ခဲ့တာမှာဆန္ဒပြသူတဦးဖမ်းဆီးခံခဲ့ရပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လက်မရောင်းတောင်ကျင်းဒီစီမံကိန်းကိုဒေသခံတွေစန့်ကျင်ကန့်ကွက်နေတဲ့ကြားတွေကပဲမြမစီးပွားရေးဥပိုင်လီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ဟာစီမံကိန်းကိုဆက်လက်အကောင့်ထဲပေါနေကြပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာမှုမရှိဘူးဆိုပြီးဒေသခံတွေကဆိုနေတာပါ။မတ်လ30ရက်နေ့မနေ့ပိုင်းမှာတော့စီမံကိန်းအတွင်းမှာရှိနေတဲ့ဗုဒ္ဓဘာသာဝင်တို့အထွတ်မြတ်ထားရာလေဒီတိန်ကိုဖြိုဖျက်ဖို့အတွက်တိန်နှုတ်တာကိုစတင်လှုပ်ဆောင်နေပြီဖြစ်ကြောင်းစမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ်
။ဒီမနေ့9နာရီစပြီးတော့တိန်ကိုဖြိုဖျက်နိုင်မှုကြီးအတွက်ဟိုတိန်နှုတ်တယ်ပေါ့ဗျာ။ညံတန်က30နဲ့စတင်ပြီးတော့နှုတ်ပြီပေါ့ဗျာ။မကြာခင်တော့တိန်နဲ့ဗျာသူပြန်ခွင့်ရတာဥိုင်းကသူကပြီးတော့နေပြီဖြစ်ပါလေ။ဒါဟိုအဟောင်းဖြစ်အောင်လှုပ်လိုက်တော့တိန်ရက်တိန်သွေးပေါ့နော်။အဲအဲ့ဒါမျိုးဖြစ်အောင်ကိုတိန်နှုတ်နေပါလေ။အဲ့လိုတိန်ရက်တိန်သွေးဖြစ်သွားပြီတိန်ဟာတိမ်ပြတ်သွားပြီပေါ့ဗျာအဲ့လိုဆိုရင်တို့ကဖြိုဖျက်ဖို့ရန်အတွက်မခဲရင်တော့ပါဘူးအဲ့ကြောင့်မို့လို့တိမ်ကိုအရင်နှုတ်လိုက်ခြင်းဖြစ်ပါတယ်ကျိုးဆွဲရကနိုင်မဲ့ဖုံးကြီးတွေပေါ့ဗျာနော်တို့ငွေပေးရင်ရနိုင်တဲ့ဖုံးကြီးတွေကိုခေါ်ပြီးသိဆောင်ပြီးတော့ဦးစင်းတို့ဒီတကယ်ချူပြောင်းခံရတဲ့ဟိုဒေတာခံဒီနဲ့ပတ်ဝန်းကျင်ကဖုံးကြီးများနေတပါးမှမပါပါဘူးဟိုဒီဟာတိမ်ဆိုတဲ့အရာမျိုးဟာအင်မတန်မှဖြစ်ဖို့ရတယ်အင်မတန်မှခဲရင်ပါတယ်
လေဒီတိန်စတင်ဖြိုဖျက်နေတဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာတိုက်လုံမလို့တပ်ထူရင်းဝင်ကြီးဦးတန်းထိုက်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
လက်ဘရောင်းတောင်မှာဟိုတိန်စပြီးတော့နှုတ်ပြီလို့ကြားတယ်ရှင်အဲ့ဒါများဟုတ်ပါသလားရှင် ့ဟိုလည်းမဟုတ်ဒါကတော့ပြန်ဟိုတို့ရေးမှာဒီပေါ့ဆမာရေးဆံပြီးဆိုတော့ဒီကဟိုပါဝင်ပြီးဦးစိုးဝင်နေဟိုပါပေါ့တို့ရဲ့အစီအစဉ်ဆောင်မှုဖြစ်ပါတယ်နော
်ဆောက်ဆစ်စေးကော်မရှင်ရဲ့အစီအစဉ်ဖစာတိုင်းလောက်တာလားဖြင
့်ဟောတိုင်းတော်တော်ကြီးဒုတိယဝန်ကြီးလားဟိုတိုင်းဒုတိယဝန်ကြီးလို့ရတယ်ဟုတ်လား
သဒ္ဒနာရေးဝန်ကြီးကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လေဒီသိန်းကိုဖြိုဖျက်ဖို့အတွက်လှုပ်ဆောင်နေခြင်းဟာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ကန့်ညီမှုမရှိဘူးဆိုပြီးလက်ဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကပြောပါရစေ။အ
စီရင်ခံစာရဲ့အဓိကပြောချင်တာကတော့မူလရဲ့အခြေအနေနဲ့အနေအထားမပြည့်ပိုပြည်သူလူထုကနေပြီးတော့လက်ခံနားလည်လို့ရှိလို့ရှင်မူလအခြေအနေမပြည့်ပြောင်းရွှေ့ပေးရမယ်လို့တော့ပြောထားတယ်ဒါပေမဲ့ခုသူတို့ပြောင်းရွှေ့မဲ့ပုံစံကဟိုအငြိပြရတာတော့လေဟိုတရားဥပဒေပြီးတဲ့ခါကျတော့မပြောင်းမယ်လို့ပြောတယ်ဒီမတော်တော့အချင်းခံစားပေါ်မှာတိုင်ဆက်ထားတဲ့လူတွေဖြစ်တဲ့အနေနဲ့တော့လေဟိုဒါတော့အချင်းခံစားအတိုင်းကိုင်းညီမှုရှိဆိုတာတော့ပြေးကြတာပေါ့လေ
ညနေပိုင်း3နာရီကျော်အချိန်နောက်မှာတော့ကျောင်းသားလူငယ်တွေဟာရန်ကုန်တိုင်းကြောက်တရားရဲစခန်းရှိကကားလမ်းကိုပိတ်ပြီးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြနေတဲ့ကျောင်းသားတို့ပြောပြတာက
ငါကျွန်တော်တို့ဒီကားလမ်းကိုပိတ်ပြီးတော့ပေါ့နော်လယ်ဒီတိန်နဲ့တာတနိကအဆောက်အုံတွေကိုဒီလူတို့ရဲ့ကြိုးစီပွားတဲ့ဖြက်စီးမဲ့ကိစ္စကိုလက်တံပေးဖို့လူလူကောင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့စုံလန်းစစ်ဆေးကော်မရှင်အစီအခံစာပါတိုင်းဒိုင်းနာဆောင်ရခြင်းမရှိရဲဒီဘက်ကတော့ကျင်းနေစီမံကိန်းဖြက်စီးမဲ့တဲ့ဆိုင်မုံတစ်ခုကိုကပြီးကျွန်တော်လူငယ်9ယောက်တည်းနဲ့ဒန်းပိတ်ပြီးတော့ကျွန်တော်ကြွေးကြော်တယ်ကြွေးကြော်ပြီးတော့လာမှာဟုတ်လား
စနပ်ပြနေသူတွေတဲကကျောင်းသားတဦးကိုတော်တော်ရဲစခန်းကနေဖမ်းဆီးခဲ့ကြောင်းတော်တော်ရဲစခန်းထဲကိုသတင်းမေးဖို့ရောက်ရှိနေတဲ့လယ်သမားရဲ့လှုပ်ရှားသူဦးဝင်းချိုကလည်းအခုလိုပြောပါတယ်
။နမေရကိုအောင်ကိုဦးပါဗျာ။၃လုံးလှုပ်ရှားမှုလို့ဒီတက်ပြီးတော့ကျွန်တော်တို့ဒီတော်တော်ရဲစခန်းရှိကနေမိရှုမိဗန်ဟောက်ပြီးစနပ်ပြတာပါ။သူ့ကိုနောက်ဆုံးဆွဲလိုက်တဲ့ပုံမှန်ကရန်ကုန်ရဲအုပ်ကြီးပုံမှန်52လို့ပြောပါတယ်။အမြင့်ဆုံးပြည်တံကတန်ငွေ90တို့မဟုတ်ထောင်တန်100လို့ပြောပါရယ
်လွန်ခဲ့တဲ့နှစ်နှစ်ခန့်ကစပြီးလက်ဗရောင်းတောင်ကျင်းဒီစီမံကိန်းရက်စဲရေးအတွက်တောင်းဆိုဆန္ဒပြခဲ့ပြီးတဲ့နောက်မှာတော့လက်ဗရောင်းတောင်ကလေဒီသိန်းကိုဖြိုဖျက်မှာကိုကာကွယ်ခဲ့တဲ့တန်ငါတွေဟာဒပိတ်စခန်းဖွင့်ပြီးဆန္ဒပြတဲ့အတွက်မီးလောင်ဘုံတွေနဲ့ဖြိုခွဲခံခဲ့ရတာပါအဲ့ဒီတုန်းကတန်ငါ90တဲ့မင်းဲဟာမီးလောင်ဒဏ်ရာများရရှိခဲ့ပါတယ်ဒီနောက်လက်ဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့ပါတယ်။အခုခါမှာတော့ကော်မရှင်ရဲ့အစီရင်ခံစာတိုင်းလိုက်နာမှုမရှိဘူးဆိုပြီးဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကဆက်လက်ဆန္ဒပြနေတာဖြစ်ပါတယ်ရှင်
။ထိုင်းချေဆိုင် BOA သတင်းတောင်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်။အခုကတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြပေးမှာပါ။တီရီလင်ကာပြည်တွင်းဆက်နောက်ဆုံးအဆင့်မှာဖြစ်ပွားခဲ့တဲ့ဆိုတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးမဲ့ရေကူလာသမဂ္ဂကအတည်ပြုလိုက်တာဟာနိုင်ငံရေးအရာတိုက်ခိုက်လို့တဲ့ရည်ရွယ်ချက်နဲ့ပြုလုပ်တာဖြစ်တဲ့ဆိုပြီးတီရီလင်ကာအစိုးရကရှုတ်ချလိုက်ပါတယ်စီရာဇဝတ်မှုတွေကျူးလွန်နေဆိုတဲ့ဆွတ်ဆွဲချက်ကိုတိရီလင်ကာကအစဉ်တစိုက်ညှင်းဆန်နေပေမဲ့ကုလသမဂ္ဂကတော့တိရီလင်ကာအစိုးရရဲ့ခြေပါချက်ကိုလက်မခံပါဘူး VOA သတင်းတောင်အင်ဂျင်နာပါစရီချာနယူးဒေလီမြို့ကပေးပို့ထားတဲ့သတင်းလွှာကိုဥကျော်စံသားကပြောပြပေးမှာပါရှင
်အခုလိုစုံစမ်းစစ်ဆေးဖို့ပြဋ္ဌာန်းချက်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှတင်သွင်းအတည်ပြုခဲ့ရတဲ့သူတွေဟာပြီးခဲ့တဲ့9နှစ်ကစုံကန်းတိုင်သွားခဲ့တဲ့ဒီတိရီလင်ကာပြည်တွင်းစစ်အတွင်းမှာသီလငါအစိုးရအနေနဲ့အကြမ်းဖက်မှုကိုတိုက်ခိုက်ခဲ့ခြင်းဖြစ်တဲ့ဆိုတဲ့အချက်ကိုအသိမှတ်မပြုကြဘူးလို့သီလငါသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်မိုဟန်ဆမာရနာယကေကဆိုပါတယ်ကုလသမဂ္ဂပြဋ္ဌာန်းချက်ဟာလူအခွင့်အရေးနဲ့ဘာမှမဆိုင်ဘူးလို့လည်းဆမာရနာယကေက VOA ကိုအခုလိုပြောသားခဲ့ပါတယ
် This a whole exercise is politically motivated biased and unjust and one sided.
ဒီလိုရက်တခုလုံးကနိုင်ငံရေးအရာထိုးနှက်ဖို့ရည်ရွယ်ချက်နဲ့လုပ်တာပါတစ်ဖက်သက်အညှိုးဖွဲ့ပြီးမမျှမတလုပ်နေတာပါဒါဟာလူခွင့်ရေးနဲ့ဘာမှမဆိုင်ဘူးလို့ယုံကြည်ပါတယ်လူခွင့်ရေးနဲ့ပတ်သက်တဲ့ဆိုရင်တော့သီရိလင်္ကာအစိုးရကိုချီးကျူးကြရပါလိမ့်မယ်သီရိလင်္ကာအစိုးရဟာအခြေခံအကြာဆုံးလူခွင့်ရေးဖြစ်တဲ့အသက်ရှင်ရပ်တည်ခွင့်ကိုအကာအကွယ်ပေးထားတဲ့အစိုးရပါ
အခုပြဋ္ဌာန်းချက်ဟာဒီနှစ်များအတွင်းသီလင်္ကာဘော UNHRC လို့ခေါ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပြဋ္ဌာန်းချက်3ရက်အနက်အတင်းမာဆုံးပြဋ္ဌာန်းချက်ဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်ရဲ့အဓိကဥတည်ချက်ကတော့နှစ်ပေါင်း30ကြာတမင်ကြားသဘုံတို့အပေါ်2009ခုနှစ်မှာအပိသက်ချေမှုန်းခဲ့တဲ့လမ်းများအတွင်းစစ်သားတွေနဲ့သဘုံတွေကျူးလွန်ခဲ့ကြတဲ့ဆရာဇဝမှုတွေကိုစုံစမ်းဖော်ထုတ်ရေးပဲဖြစ်ပါတယ်။အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ UNHRC မှာ23နိုင်ငံကထောက်ခံတဲ့ဒီနောက်ဆုံးပြဋ္ဌာန်းချက်မှာစစ်ကာလအတွင်းကြမ်းကြုတ်ရဆက်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးထိထိရောက်ရောက်စုံစမ်းစစ်ဆေးမှုမလုပ်တာတာဝန်ရှိသူတွေကိုအရေးမယူတာတွေကြောင့်နိုင်ငံတကာစုံစမ်းစစ်ဆေးမှုတရလုပ်ရမယ်လို့ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။က ကုလသမဂ်အတွင်းမှုကြောင့်ဘန်ကီမုံဖွဲ့စည်းပေးထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ကဒီဆေးရေးပဋိပက္ခနောက်ဆုံးကာလအတွင်းအရာသာပေါင်း၄000ကျော်တည်ဆုံးခဲ့ရတယ်လို့ဆိုထားတာပါဆေးရုံတွေကိုဘုံခွဲတိုက်ခိုက်မှုတွေတမင်ကြားထောက်ခံသူတွေကိုညှဉ်းပန်းနှိမ့်ဆက်တာတွေရှိခဲ့တယ်လို့လည်းဖော်ပြပါတယ်ဒီကုလသမဂ်ပြဋ္ဌာန်းချက်ကိုအမေရိကန်လိုအနောက်နိုင်ငံတွေကကြိုဆ ဒီလိုပြည်ပကစုံစမ်းစစ်ဆင်မယ်ဆိုတဲ့ကိစ္စဟာနိုင်ငံတနိုင်ငံရဲ့အချုပ်အခြာအနာကိုထိပါမှုဖြစ်နိုင်တယ်ဆိုပြီးလက်ဆောင်သွားခဲ့ပါတယ်။သရီလင်္ကာသမ္မတမဟင်ဒာရာဂျပက္ဆာရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ဒီကိစ္စမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်မဆောင်ရွက်ဘူးဆိုတာကိုမပြောခဲ့ပါဘူး။ဒီဖြစ်စဉ်တရားလုံးကိုလေ့လာကြည့်ပြီးမှဘာဆက်လုပ်မယ်ဆိုတာပြောမယ်လို့ဆိုသွားပါတယ်။ဒါပေမဲ့ဒီလိုစုံစမ်းစစ်ဆေးတာဟာအကျိုးရုပ်စရာတွေဖြစ်လာနိုင်ပါတဲ့
။ This kind of exercise would ultimately end in disaster. It will further aggravate the
situation. ဒီလိုမျိုးမျိုးဟာအဆုံးအရှုံးကိုပဲဆက်ပြီးတော့ဖြစ်ထွန်းစေနိုင်ပါလိမ့်မယ်။အခြေအနေပိုဆိုးလာပြီးခဏခဏဖြစ်နေတဲ့ပြန်လည်တင့်မြတ်ရေးဖြစ်စဉ်ကိုအားပျော့သွားစေနိုင်ပါတယ်။ပြန်လည်တင့်မြတ်ရေးဆိုတာဟာတစ်ဖက်သေးကပဲလုပ်ယူလို့ရတာမဟုတ်ပါဘူး
။သရီလင်္ကာအစိုးရဟာတမင်လူမျိုးစုတို့နေထိုင်ရာဒေသတွေမှာအခုအခါမှာရင်းနှီးမြှုပ်နှံမှုစီးပွားရေးဖွံ့ဖြိုးမှုနဲ့ပြန်လည်နေရာချထားရေးတွေကိုလုပ်နေတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်တည်းအတွင်းသရီလင်္ကာအစိုးရဟာလူခွင့်ရေးသမားတွေသတင်းစာဆရာတွေကိုချိန်ချောက်ခဲ့တယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေကဝေဖန်ခဲ့ကြပါတယ်။အစိုးရကတော့သူတို့ဟာအကြမ်းဖက်ဝါဒကိုစုံကန်းတိုင်စီခဲ့လို့အပြစ်တင်ခံနေရတာဖြစ်ပါတယ်။ဒီလိုစင်ခေါ်မှုကိုလူလူထောက်ခံမှုနဲ့ကြော်လွှားသွားမှာဖြစ်တယ်လို့လည်းပြောကြားသွားပါလေခင်ဗျာ။
ဥကျော်စံသားပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးမဲ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာနဲ့အတူသက်ကြီးစကားအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်ရှင်ခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးမှာပါရှင
်မြန်မာနိုင်ငံမှာပြည်လုံးကျွတ်သံကောင်စီရင်ကိုဒီကနေ့စတင်ကောက်ခံပါတယ်နှစ်ပေါင်း30အတွင်းပထမဆုံးသံကောင်စီရင်ကောက်ခံမှုအတွင်းမြန်မာနိုင်ငံနယ်နိမိတ်ထဲမှာရှိသမျှလူတိုင်းကိုစရင်ယူမှာဖြစ်ပါတယ်တိုင်းရင်းသားလူမျိုးစုနိုင်ငံသားဟုတ်မဟုတ်စတဲ့အကြောင်းတွေနဲ့သက်ဆိုင်မှုမရှိဘဲစရင်ကောက်ရမှာပါသံကောင်စီရင်ကောက်ခံမှုဟာဒီနိုင်ငံရေးရည်ရွယ်ချက်ရှိနိုင်တယ်လို့ဆိုပြီးတော့လူနည်းစုတိုင်းရင်းသားအဖွဲ့တချို့ကစိုးရိမ်နေကြပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KIO ကတော့သူတို့ရဲ့ထိန်းချုပ်နယ်မြေထဲမှာသံကောင်စီရင်ကိုကောက်ခံခွင့်ပေးမှာမဟုတ်ဘူးလို့ပြောထားပါတယ်။တခါထိုင်းနိုင်ငံမှာတော့ဝေဖန်ခံနေရတဲ့ဝန်ကြီးချုပ်ယင်းလက်ရှင်နာဝတ်ရဲ့အဆိုရအပေါ်စမ်းသပ်ပွဲလို့မြင်နိုင်တဲ့အထက်လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပပါတယ်။လေရင်ပြန်တမ်းမှုကိုမှတ်တမ်းတင်တဲ့ black box ကိုရှာဖွေနိုင်မဲ့ American လို့အစစ်မြစ်နည်းပညာသုံးဆက်ကို Australia စစ်သည်ဘောမှာတက်ပြီးတော့ဒီပြောင်းနေတဲ့ Malaysia လေကြောင်းလိုင်းလေရင်ကိုရှာဖွေနေပြီလို့ Australia တာဝန်ရှိသူတွေကပြောပါတယ်။လေရင်ပြတ်ကျခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းရတဲ့နေရာစီကို black box ရှာဆက်တက်ထားတဲ့ HMAS Ocean Shield စစ်သည်ဘောရောက်ဖို့အတွက်ရက်အနည်းငယ်ကြာမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံကိစ္စကြောင့်ဖြစ်နေတဲ့ပြဿနာကိုတန်တမာရေးနည်းနဲ့ဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov နဲ့ပြင်သစ်နိုင်ငံ Paris မြို့တော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွေကိုခိုးဝေနိုင်ဖို့ပတ်စံပေးခဲ့ရတဲ့လူကုန်ကူးသူတွေဗီမဲ့လဲဒီလူကုန်ကူးသူတွေဆွန့်ပစ်တာခံခဲ့ရတဲ့ကလေးငယ်390ကိုမက္ဆီကိုတာဝန်ရှိသူတွေကတွေ့ရှိခဲ့ပါတယ်။မလ18ရက်ကနေ24ရက်ကြားမက္ဆီကိုပြည်နယ်14ခုမှာကလေးတွေကိုကယ်ဆယ်ခဲ့ရတယ်လို့မက္ဆီကိုနိုင်ငံပြောင်းအခြေချမှုဆိုင်ရာသိပ္ပံအဖွဲ့ကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမနန္ဒာချမ်းပါ။အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအချိန်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျမကသင်ခင်ထိုက်ပါ။
This program has come to you from the Voice of America, Washington.